Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington မြို့တော် View American အတန်းကနေ2016ခုနှစ် September 9ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9မီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုသားညုံဦးနဲ့ကျမအနံလောက်တို့ပြောပြပေးမှာပါမြောက်ကိုရီးယားနိုင်ငံကတောက်ကြနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသပ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်ဆီးရီးယားနိုင်ငံအပြစ်ခတ်ရစဲရင်နဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်တရရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်သံတမန်တွေကပြောပါတယ်ပဲရစ်မြို့မှာ gas oil 6လုံးပါကာဇင်ကိုတည်တည်င်းပတ်တဲ့ဖန်စီတွေ့ရှိခဲ့တာနဲ့ဆက်နွယ်ပြီးတော့တီချန်စီမှုမှာပါဝင်နေဆိုတဲ့တန်ရရနဲ့အမျိုးသမီး3ဦးကိုပြင်သစ်ရဲကဖမ်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြစ်ဆုံရေခါတာရဆိုင်ဖို့အတွက်ကချင်ဒေသခံတွေဒီကနေ့တောင်းဆိုခဲ့ကြပါတယ
်မြစ်ဆုံစီမံကိန်းချက်သိမ်းပေးဖို့နော်ပြီးရင်ကျမတို့ဒေသခံတွေငိုမူရမူလနေရတို့လူလတ်စာနေထိုင်ပွင့်ခွင့်ရရှိအောင်
စနေဖော်ထုတ်ပွဲကိုအဓိကဦးဆောင်သူဒေါက်ခွန်ကြာပြောသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါပြင်နိုင်ငံတော်တိုင်းမင်္ဂပုတ်ကိုတော်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေဘလို့ဆက်ဖြစ်လာနိုင်သလဲဆိုတာနဲ့တခါဒီကနေ့ကြောက်တဲ့ဥဥတ္တမနေ့မှာအမျိုးသားပြန်လည်တင်မြင်တဲ့တိုင်းဒေသအားလုံးကိုယ်ကျမကိုဖန်သီးခွင့်ရဖို့ရခိုင်ပြည်သူတွေတောင်းဆိုလိုက်တဲ့အကြောင်းအပေါ်ဝင်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီး15နှစ်ကြာနယူးယောက်မြို့ရဲ့အခြေအနေဆော့တာတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုသားညုံတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကဖောက်ကယ်ရီနျူကလ িয়ার စမ်းသပ်တဲ့နေရာအနီးမှာတောက်ကြနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသပ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်အမေရိကန်ဘူမိဗေဒတိုင်းထွာရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြနေကိုရီးယားဒေသစံတော်ချိန်မနက် 9:00 ခွဲမှာငလျင်လှုပ်သွားတာကိုသိရှိလိုက်တာပါပောက်ကွဲမှုကြောင့်ငလျင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတရုတ်ငလျင်ကွန်ရက်ဌာနကပြောပါရယ်ခုအခါနျူကလ িয়ার ထိပ်ဖူးအသေးစားတွေကိုဒုံးကျည်အမျိုးသားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအောင်အောင်မြင်မြင်ဆက်သက်ခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖူးသုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင်သံကြားဌာန KCNA ကဖတ်ကြားသွားပါရယ်မြောက်ကိုရီးယားရဲ့မဟာဗျူဟာကျနျူကလ িয়ার စမ်းသပ်မှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရန်ဘက်နိုင်ငံတွေကနေတန်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချောက်မှုတွေကိုတုံ့ပြန်နဲ့လောက်ရတဲ့စိတ်တပိုင်းအဖြစ်အခုလိုနျူကလ িয়ার ထိပ်ဖူးစမ်းသပ်ဖောက်ခွဲတာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားသွားပါရယ်နျူကလ িয়ার စမ်းသပ်မှုလုပ်မယ်ဆိုတဲ့သူ့အစီအစဉ်ကိုမြောက်ကိုရီးယားကနိုင်ငံတကာအတိုင်းအဝိုင်းကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိပါဘူးစက်တင်ဘာလ9ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တယ်လို့အရေးကြီးတဲ့အားလိုက်ရဲ့အဖြစ်နျူကလ িয়ার လက်နက်တွေစမ်းသပ်လေးရှိပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဌာန်းချက်ကိုချိုးဖောက်တဲ့၅ချိန်မြောက်ဒီနျူကလ িয়ার စမ်းသပ်မှုကိုတောင်ကိုရီးယားသမ္မတပက်ကွန်ဟေကပြင်းပြထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒီဆူဂါကလည်းမြောက်ကိုရီးယားကိုဥပဒေမဲ့တဲ့အင်းနီချင်းနိုင်ငံတစ်ခုအဖြစ်ပြောဆိုသလိုတန်ခတ်ပိတ်ဆို့မှုတွေကိုတုံ့ပြန်ဖို့စဉ်းစားမယ်လို့ပြောပါတယ်။
စီးရီးယားနိုင်ငံပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်တရရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်နိုင်ငံကျွေးဝန်ကြီးဂျွန်ကယ်ရီနဲ့အတူပါသွားတဲ့အမေရိကန်သံတမန်တွေကပြောပါတယ်။နိုင်ငံကျွေးဝန်ကြီးကယ်ရီဟာရုရှားနိုင်ငံကျွေးဝန်ကြီးဆာဂေးလက်ဖ်နော့နဲ့စီးရီးယားနဲ့ပတ်သက်ပြီးတော့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိနေတာပါ။ဒါပေမဲ့လည်းဒီဗိုလ်တုံးနေ့နဲ့ဂျာရီနေ့တွေမှာမစ္စတာလက်ဖ်နော့နဲ့၄ကြိမ်တက်မနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ဝန်ကြီးကယ်ရီကတော့ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာစတင်မဲ့တရက်မကကြာနိုင်တဲ့နောက်တစ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အကောင်းမြင်မျှော်လင့်ထားပါတယ်။ရက်တန်ကြာညှိနှိုင်းဆွေးနွေးနေရတဲ့အဓိကအကြောင်းရက်တွေဟာအကောင့်ထဲဖို့ရေးနီနာဆိုင်ရာကိစ္စရပ်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတော့ပြောပါတယ်။အဓိကချက်တစ်ခုကတော့ဒီအလက်ပိုမျိုးကိုပြန်ပြီးတော့သိမ်းယူမှုတွေမလုပ်ဖို့ဖြစ်တယ်လို့နိုင်ငံကျိုင်းဝန်ကြီးကယ်ရီနဲ့အတူလင်းပေါ်ပါသွားတဲ့နိုင်ငံကျိုင်းဌာနရာရှိတူးကသတင်းတောက်တွေကိုပြောပါတယ်။အပြစ်ခတ်တွေရက်စဲလက်ုံတက်တက်မဟုတ်ဘဲနဲ့ပြစ်ခတ်ရက်စဲမှုလုပ်ပြီးတဲ့နောက်ပိုင်းစီးရီးယားနိုင်ငံမှာခေါင်းဆောင်မှုတစ်ဖြစ်လာစေဖို့အတွက်ဒီအသွင်ကူးပြောင်းရေးအဆင့်အတွက်ဆောင်ရွက်နိုင်ဖို့ရည်မှန်းထားတယ်လို့လည်းသူကပြောပါတယ်။ရုရှားအနေနဲ့ကတော့သမရဘတ်ရှော့ LR ဆက်ဆက်ပြီးတော့အာဏာထိန်းထားဖို့လူလာပြီးတော့သဘောထားပြောင်းတဲ့အတိုက်ခံတွေနဲ့တူရကီတို့ကတော့သမရဘတ်ရှော့ LR ဆက်ရှိနေသေး၍အသွင်ကူးပြောင်းရေးသဘောတူညီချက်ရနိုင်မှာမဟုတ်ဘူးဆိုတာကိုခုခံညှင်းဆိုနေပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအလက်ပိုမြို့အနီးမှာကျင်းပနေတဲ့တပုံအဖွဲ့အစည်းအဝေးတစ်ခုလေကြောင်းကနေပုံကျဲတက်ကဲခံခဲ့ရပြီးတဲ့နောက်ဖာသာအယ်ရှမ်တပုံအဖွဲ့အစင်းမြင့်ကောင်းဆောင်သူဦးသေးဆုံးသွားတဲ့အကြောင်းတပုံအဖွဲ့သတင်းရင်းမြစ်တွေကပြောပါရယ်အဘူဟာဂျာအယ်ဆုံစီအမည်နဲ့လူသိများတဲ့အဘူအိုမာဆာရာကွီဖာ အလပိုမြို့ကကျေးလက်နေရာတစ်ခုမှာလေကြောင်းတက်ခတ်ခံရမှုအတွင်းသိဆုံးသွားတာပါတက်ခတ်တဲ့လေယာဉ်ဟာဘယ်နိုင်ငံကလဲဆိုတာတရားဝင်မသိရသေးပေမဲ့တပုံတို့ရဲ့အပြောအရတော့အမေရိကန်ဘုံကျဲလေယာဉ်တစ်စီးကလာတိုက်သွားတာလို့ဆိုပါရယ်အရင်ကအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်ခဲ့မှုတဲ့ Fatah al-Sham အဖွဲ့ကတော့သိဆုံးသွားတဲ့ခေါင်းဆောင်ကိုအာဇာနီတအုပ်အဖြစ်သူတို့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါရယ် Army of Conquest မဟာမိတ်တပုံခေါင်းဆောင်တွေအစည်းအဝေးကျင်းပနေတော့လေကြောင်းကနေဘုံကျဲတက်ခတ်တာကြောင့် Squab နဲ့တခြားမဟာမိတ်တပုံအဖွဲ့တပ်မှု Abdul Muslim al-Sham မျိုးတို့တည်ဆုံသွားတယ်လို့ Syria လူခွင့်ရေးလေလာဆောင်ကြီးရဲ့အဖွဲ့ကပြောပါရယ
် Paris မြို့မှာ Gaso 6လုံးပါတဲ့ကားတစ်စင်းကိုဒီသတင်းပတ်ထဲကဖမ်းဆီးတွေ့ရှိခဲ့တာနဲ့ဆက်နွယ်ပြီးတော့ဒီကြံစီတက်ခိုက်မှုမှာပါဝင်တဲ့ဆူရဲတန်တရားနဲ့အမျိုးသမီး3ဦးကိုပြင်သစ်ရဲကဖမ်းဆီးလိုက်ပါတယ်အသက်19နှစ်ကနေပြီးတော့39နှစ်ကြားအမျိုးသမီး3ဦးဟာအကြမ်းဖက်မှုတွေကျူးလွန်မှုပြင်ဆင်ကြိုးပမ်းနေတဲ့အဆွမ်းရောက်သူတွေဖြစ်ကြတယ်ဆိုပြီးတော့ပြင်သစ်ပြည်ထောင်ဝန်ကြီး Barnett Kashnoff ကပြောပါတယ်Paris မြို့ Notre Dame ဘုရားကျောင်းကြီးမှာအခုသတင်းပတ်စောပိုင်းတော့ကဲဆိုးတွေတင်ထားတဲ့ကားစင်းကိုဖမ်းဆီးတွေ့ရှိပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေလုပ်ရကနေပြီးတော့အခုလိုမျိုးဒီအမျိုးသမီး3ဦးကိုဖမ်းဆီးရမိတာပါကားပိုင်ရှင်ဟာအဲ့ဒီအမျိုးသမီးတွေကတဦးရဲ့ဖခင်ဖြစ်ပါတယ်ဖမ်းဆီးခံရသူအမျိုးသမီး2ဦးဟာဖမ်းဆီးစစ်မှာပြစ်ခတ်ခံခဲ့ရပြီးတော့ဖမ်းဆီးသူရဲရာရှိ2ဦးကတော့ဓာတ်ထန်ရထားပါတယ်2015ခုနှစ်ကတည်းကဆိုလို့ရှိရင်ပြည်သက်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း200ကျော်တေဆုံးခဲ့ရပါတယ်ဒီနှစ်တစ်နှစ်ထဲမှာလည်းအကြက်ဖက်လိုအပ်တူနဲ့ဆက်နေပြီးတော့လူပေါင်း260ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်ဝင်ကြီးကပြောဆိုပါရခင်ဗျာ
ဗီအိုအေကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတတက်တန်းအတွင်းနောက်ဆုံးအကြိမ်ဖြစ်တဲ့အာရှကသူခီစဉ်ကိုအဆုံးသတ်လိုက်တယ်လို့တာဟာအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒအရအာရှဒေသနဲ့ရေရှည်ချိတ်ဆက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေနဲ့တွေ့ဆုံရတဲ့ပထမဆုံးအမေရိကန်သမ္မတတဦးဖြစ်ရတဲ့အတွက်ဂုဏ်ယူမိကြောင်းနဲ့ဇန်နဝါရီလမှာသူ့သမ္မတတက်တန်းကုံဆုံးလို့နောက်တက်လာမဲ့သမ္မတတစ်ကလည်းအာရှဒေသကိုဦးစားပေးအဖြစ်ဆက်လက်ထားရှိဖို့မျှော်လင့်တဲ့အကြောင်းအာဆီယံထိပ်သီးညီလာခံကျင်းပရာလာအိုစ်နိုင်ငံကမထွက်ခွာခင်သတင်းစာရှင်းလင်းပွဲတစ်ခုမှပြောသွားပါရယ်သူ့ရဲ့မျှော်လင့်ချက်မြန်မာချက်ကတော့နောက်တက်လာမဲ့သမ္မတတစ်ကအာရှဒေသနဲ့တီးလို့ဆက်ပြီးထိတွေ့ဆက်ဆံသွားဖို့ဖြစ်ပြီးအာရှဟာတိုးတက်လာနေတဲ့နိုင်ငံတွေရှိရာမတူကွဲပြားမှုတွေအများဆုံးရှိရာနေရာဖြစ်တယ်လို့ကမ္ဘာအသက်ငယ်ဆုံးမျိုးဆက်တွေရှိတဲ့နေရာလည်းဖြစ်တယ်။စီးပွားကူတန်းရောင်းဝယ်ရေးတွေအာရှမှာစတင်မှဖြစ်တယ်လို့အမေရိကန်ထုတ်ကုန်ပစ္စည်းတွေရောင်းချနိုင်မယ့်နေရာဖြစ်တာကြောင့်အခြေခံအားဖြင့်အမေရိကန်တွေအတွက်အလုပ်ကိုင်တွေဖန်တီးပေးမယ့်နေရာလည်းဖြစ်ပါတယ်လို့အိုဘားမားကပြောသွားပါတယ်။အိုဘားမားရဲ့အာရှခီးစဉ်ဟာအစပိုင်းမှာတိတ်အဆင်မပြေခဲ့ပေမဲ့လို့ခီးစဉ်အဆုံးမှာတော့ချောချောမွေ့မွေ့ရှိခဲ့ပါတယ်။တရုတ်နိုင်ငံကိုရောက်တဲ့အချိန်မှာလျင်ဘောကဆင်းဖို့လေကားအဆင်သင့်မရှိတာခီးစဉ်အတွင်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်တာတွေအပြင်ဖိလစ်ပိုင်သမ္မတရဲ့ပုဂ္ဂိုလ်ရေးအရာပုတ်ခတ်ပြောဆိုရတဲ့နဲ့ကြုံခဲ့ရပါတယ်။ဒါကြောင့်လဲသမ္မတနှူးတို့တွေ့ဆုံမဲ့အစီအစဉ်ကိုအစပိုင်းမှာဖျက်သိမ်းခဲ့ပါတယ်။နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတဖက်ကသူ့ရဲ့ပြောဆိုမှုအတွက်နောက်နာရမိကြောင်းပြောဆိုခဲ့တယ်လို့ညီလာခံဖေးပါမှာနောက်ဆုံးမှာတော့သမ္မတနှူးခနာတာတွေ့ဆုံစကားပြောခဲ့ကြပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆန်ရဲ့နှစ်ပေါင်းများစွာအာဏာရှင်အုပ်ချုပ်မှုကိုစိန်ခေါ်တဲ့နိုင်ငံအရေးတင်းမာမှုတွေရောကြသွားတဲ့လက္ခဏာမျိုးမတွေ့ရသလိုဒီကနေ့မှလည်းအစိုးရနဲ့တိုက်ခတ်နေကြလက်မတွေပေါ်မှာရောတရားရုံးမှာပါထိတိုက်တွေ့မှုတွေရှိပါတယ်။အခုနောက်ဆုံးတင်းမာမှုတွေကတော့ကမ္ဘောဒီးယား National Rescue Party ရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ကမ်ဆုံခပ်ကိုဖနွားမင်အုပ်ချုပ်ရေးဒေသဆိုင်ရာတရားရုံးမှာတရားစွပ်စွထားတဲ့ကိစ္စဖြစ်ပါတယ်။ကမ်အနေနဲ့တရားရုံးစိန်ခေါ်စာကိုလစ်လျူပြုမှုနဲ့အပြစ်ရှိတဲ့အကြောင်းဆုံးဖြတ်ခိုင်းရင်တော့ထောင်ဒဏ်6လကြာခံရဖို့ရှိပါတယ်။ဒီနေ့တောက်ကြနေမနေ့ပိုင်းစတင်တဲ့တရားရုံးကြားနာမှုကိုခံကမသွားပါဘူး။ကမ္ဘောဒီးယားပြည်သူတွေသူ့ရဲ့လွတ်လပ်ခွင့်နဲ့လုံခြုံမှုကိုခံစားရတဲ့အထိသူဆက်ပြီးတော့တိုက်ပွဲဝင်သွားမယ်အကြောင်းခံကသူ့ပေါ်ထောက်ခံသူတွေရှိမှပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုပိတ်ပင်ပြီးတော့လာမယ့်ရွေးကောက်ပွဲမှာသူပါဝင်ခွင့်မရအောင်လို့အစိုးရကတရားရေးစနစ်ကိုတုံးပြီးတော့သူ့ပေါ်မှာဆွဆွဲပြောဆိုနေတာဖြစ်တယ်လို့လည်းသူကပြောပါတယ်။အခုဖြစ်ရဆိုလို့ရှိရင်ရှင်းနှစ်ဂျွန်လာမှာကျင်းပမယ့်ဒီဒေသန္တရရွေးကောက်ပွဲတွေမတိုင်ခင်အတိုက်ခံခေါင်းဆောင်တွေရဲ့မဲဆွယ်လှုပ်ရှားမှုတွေကိုအနောက်ရှက်ဖြစ်အောင်လုပ်တဲ့ကြိုးပမ်းမှုတွေတကတခုဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအထူးထူးရွေးကောက်ပွဲတွေကို2018ခုနှစ်မေလလယ်ကြားမှာကျင်းပမှာဖြစ်ပေမဲ့ဒေသဆင့်ရွေးကောက်ပွဲတွေမှာအနိုင်ရတာကလာမယ့်အထူးထူးရွေးကောက်ပွဲအတွက်အားသာချက်တခုဖြစ်တာကြောင့်ရှိပါတယ်။
ပရတိန်နိုင်ငံလန်ဒန်မြို့ကိုတွားရောက်မဲ့ခီးရဲတွေအတွက်တရုတ်လေကြောင်းလိုင်းရဲ့လုံခြုံရေးအကြံပေးချက်တွေနဲ့ပတ်သက်လို့ပရတိန်နိုင်ငံရေးသမားတွေကြားမကျေနပ်မှုတွေထွက်ပေါ်လာတဲ့အပေါ်တရုတ်လေကြောင်းလိုင်းကတောင်းပန်လိုက်ပါတယ်လူမျိုးပေါင်းစုံနေထိုင်တဲ့လန်ဒန်မြို့မှာဘလောက်အန္တရာယ်ကင်းတယ်လဲဆိုတာကိုယ်တိုင်လာရောက်ကြည့်ဖို့လေကြောင်းလိုင်းအရာရှိတွေကိုနိုင်ငံရေးသမားတယောက်ကဖိတ်ကြားခဲ့တာပါတရုတ်နိုင်ငံရဲ့အထင်ကြီးလေကြောင်းလိုင်းမှာခီးတဲ့ ဖတ်ဖို့ပေးထားတဲ့ Wings of China Magazine ထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲကအချက်တချို့ဟာစီလောင်မှုမရှိတဲ့ဖော်ပြချက်မဟုတ်သလိုကုမ္ပဏီရဲ့အပေါ်မဟုတ်တဲ့အကြောင်းသရုပ်လေးချောင်းလိုင်းကကြာရာပြည်နှစ်ကကြေညာချက်တစ်စောင်းထုတ်ပြန်ခဲ့ပါတယ်
American Republican သမ္မတအလောင်း Donald Trump နဲ့ Democratic သမ္မတအလောင်း Hillary Clinton တို့ဟာအမျိုးသားလူမျိုးဆိုင်ရာကိစ္စရပ်တွေကိုအဓိကပြောဆိုခဲ့ကြတဲ့ရုပ်သံကားတွေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးမှုတွေပြီးနောက်တစ်ပါတော့တယောက်နဲ့တယောက်ပြင်းထန်ဆုံးဝေဖန်မှုတွေနဲ့အပြန်အလှန်ထိုးနှက်ခဲ့ကြရတယ်။ဗိုလ်တုံးနေ့ညပိုင်းက Ohio ပြည်နယ် Cleveland မြို့ကစစ်တမ်းကြောင်းတစ်ခုမှာ Mr. Trump က Mrs. Clinton ရဲ့လှုပ်ဆောင်ပုံတွေဟာတိုင်းပြည်ရဲ့စစ်သေးနာပရိချုပ်တယောက်ဖြစ်ဖို့အတွက်မသင့်လျော်ဘူးဆိုတာကိုပို့ပြီးတော့တက်တည်ပြနေတယ်ဆိုပြီးတော့ဝေဖန်သွားတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုသညုံတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြစ်ဆုံရေကာတာသတင်းနဲ့စကြပါတယ်။ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကြောင့်နေရက်ရွှေ့ခံရတဲ့ကြေးရွာသားတွေကသူတို့မူရင်းဒေသမှာပြန်လည်နေထိုင်အခြေချခွင့်ပြုဖို့ဒီကနေ့ဆန္ဒပြထောင်ဆိုခဲ့ကြပါတယ်။ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းရဆိုင်ဖို့အတွက်လည်းမြစ်ဆုံရက်မှာသဘောထားဆန္ဒထုတ်ဖော်ပြီးသတင်းစာရှင်းလင်းပွဲတရက်လည်းလုပ်ခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်အကူမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာတိဆောင်ရေးအစီအစဉ်ကိုလက်ရှိအစိုးရအသစ်လက်ထက်မှာပြန်လည်မစတင်စေဖို့ရည်ရွယ်ပြီးဒေသခံပြည်သူတွေကဒီကနေ့မေခနဲ့မလိခမြစ်ဆုံကမ်းခြေမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်ဒီဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဥဆောင်စီစဉ်သူတဦးဖြစ်တဲ့ဒေါ်ဂျာခွန်ကအဓိကဒေသခံတွေရဲ့လူလားချက်ကိုအခုလိုပြောပါတယ
်။အမြင့်ဆုံးစီမံကိန်းချက်သိမ်းပေးဖို့နော်။ပြီးရင်ကျွန်တော်တို့ဒေသခံတွေငကူမူလနေရတို့လူလတ်စာနေထိုင်ပွင့်ခွင့်ရရှိအောင်ပေါ့။ကျွန်တော်တို့သဘောထားဆန္ဒတွေထုတ်ပြန်နေတယ်။သတင်းစာရှင်းလင်းပွဲလုပ်တာ။စေနိုင်မှစပါလိမ့်စမ်း။
ဆန္ဒထုတ်ဖော်ပွဲမှာဒေသခံတွေရဲ့သဘောထားကိုလည်းထုတ်ပြန်ခဲ့တယ်လို့ဒေါ်ဂျာခွန်ကအခုလိုဆက်ပြောပါတယ်
။ကျမတို့မြေဆုံဒီတာဟာကချင်မျိုးနွယ်စုရဲ့တန်ဖိုးမဆက်တိုင်းရဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကျမတို့မြေဆုံရေကာတာကိုလုံးဝဖျက်သိမ်းဖို့အတွက်ဒီလူအလုံးနဲ့လက်တွဲဆန့်ကျင်ပြီးလှုံ့ဆော်သွားမယ်။အဲနောက်တစ်ခုကဒေသခံပြည်သူများရဲ့ငကူမူလနေရာမှာပြန်လည်တည်ထောင်နိုင်ဖို့နဲ့နော်ကိုယ့်ရဲ့ဒေသဖြစ်တဲ့ဆိုကိုပိုင်ဆိုင်သွားဖို့ကြိုးစားသွားမယ်။မြေဆုံရေကာတာစီမံကိန်းကိုရတက်ပံရဆိုင်ဖို့ဘယ်တော့မှနောက်ထပ်မလုပ်ဖို့ပေါ့နော်အစိုးရအဆက်ဆက်ကိုဆက်လက်တိုက်တွန်းသွားမယ်။ဒေသခံပြည်သူများရဲ့သဘောထားဆန္ဒမပါတဲ့ကိုယ်လေးမြင်တာမှုမရှိတဲ့ဒီကိစီမံကိန်းကိုများကျွန်တော်တို့မတို့ကလက်ခံမှာမဟုတ်ဘူးပေါ့အဲမျိုးသဘောထားထုတ်ပြန်ချက်၅ချက်ကိုပေါ့ကြေညာထားပါမယ်
။မြေဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင့်ထဲပေါ်ခဲ့ပြီးစီမံကိန်းဒေသအတွင်းမှာရှိတဲ့ကျေးရွာတွေကိုနေရာသစ်မှာပြောင်းရွှေ့စေခဲ့တာကြောင့်ဒေသခံတွေဟာနေရာသစ်မှာလုံခြုံစားတောက်ဖို့လျားမြေအခက်အခဲတွေတွေ့ကြုံရပါတယ်။ဒီစီမံကိန်းကိုလုံခြုံရပ်ဆိုင်းကြောင်ကြေညာနိုင်ရင်တော့ဒေသခံတွေဟာမူလဒေသမှာပြန်လည်လုံခြုံနိုင်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကပြောပါတယ်
။လွန်ခဲ့တဲ့အချိန်တွေရောအခုလက်ရှိအချိန်တွေရောဒီဒေသခံတွေကဒီပတ်ဝန်းကျင်မှာအကောင်းအောင်အလုပ်လုပ်လို့မရဘူးပေါ့အဲသူတို့ပိုင်းနေနေနေလို့လည်းသူတို့လုပ်ပိုင်းခွင့်မရှိသေးဘူးဒါကြောင့်လူထုအနေနဲ့ပြင်လာတဲ့အပိုင်းတွေရှိတယ်ဒါကြောင့်ရှင်းရှင်းလင်းလင်းနဲ့ဒီဟာကိုထုတ်ဖော်မယ်ဆိုရင်တော့ဒီဒေတာခဏရလဲဒီဒေတာကိုသွားပြီးမှငါကဒီမှာလုပ်စားနိုင်မဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲနဲ့ကြုံနေရတယ်အခုတချို့အရာတွေကကြောင်းရွှေ့တဲ့ဒီအရဘာခက်ခက်ခဲနဲ့ညီရတဲ့ပုံစံမျိုးဖြစ်တယ်
မြေဆုံစီမံကိန်းစတင်ခဲ့တဲ့နောက်ဒေသခံလူမှုအတိုင်းအဝိုင်းနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတော့စန့်ကျင်ကန့်ကွက်တာတွေရှိခဲ့တဲ့နောက်2012ခုနှစ်မှာသမရဦးသိန်းစင်ကသူ့အစိုးရတက်တန်းကာလအတွင်းမှာရပ်ဆိုင်ထားခဲ့ပါတယ်လက်ရှိအစိုးရအသစ်တက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုတာတွေရှိလာခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရအသစ်က AR မြစ်စုံမြဝိုင်းရေအားလျက်စစ်စီမံကိန်းတွေကိုလေးလာစစ်စစ်သုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးဒီစီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာစံတမတ်ချက်တွေပြည်တွင်းဥပဒေတွေနဲ့ကန့်ညီမှုရှိမရှိသုံးသပ်ဖို့ပြင်ဆင်နေပါတယ်။ဒီကော်မရှင်ရဲ့သုံးသပ်မှုပထမအစီရင်ခံစာကိုဒီနှစ်နိုဝင်ဘာလအတွင်းမှာသမရစီကိုတင်ပြဖို့တက်မှတ်ချပါတယ်။ဒီအစီရင်ခံစာရဲ့သုံးသပ်ချက်ပေါ်မှာမူတည်ပြီးစီမံကိန်းကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းပြစ်မယ်ဆိုရင်တော့စီမံကိန်းအတွက်လက်ရှိကာလအထိရင်းနှီးထားတဲ့အမေရိကန်ဒေါ်လာ800ကိုပေးလျော်ရမယ့်သဘောရှိပါတယ်။ စီမံကိန်းကိုအကောင့်ထဲပေါ်မယ်ဆိုရင်တော့တင်းနစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်900ရရှိပြီးမြေဆုံကထွက်မဲ့လျှက်စစ်တပ်အားဆေးရခိုင်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှိမ့်နှံမှုအတိုးငွေတစ်နှစ်ကိုအမေရိကန်ဒေါ်လာတန်90နှစ်စဉ်ဆုံးရှုံးနေမှာဖြစ်ပါတယ
်မြေဆုံစီမံကိန်းရဆိုင်ဖို့ဒေသခံတွေဒီကနေ့တောင်းဆိုခဲ့တာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းနောက်ကူမှုစော်ပြောသွားတာပါအခုတစ်ခါတော့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုနဲ့ဆိုင်တဲ့သတင်းကိုအလှည့်ဖေးချင်ပါတယ်မြန်မာဘော်ဒန်ကပိတ်ဆို့မှုတွေကိုအမေရိကန်လွှတ်တော်ကဘယ်အဆင့်ထိရုပ်သိမ်းမလဲဆိုတာဒေါ်ဆန်းစုကြည်အဆုံးဖြတ်ပေါ်မှာသာမူတည်တယ်လို့မြန်မာရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့နောက်သတင်းပတ်အတွင်းစတင်မဲ့အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းဒဏ်ခတ်ပိတ်ဆို့မှုတွေရှော့ချရေးကိစ္စကိုသမ္မတအိုဘားမားအစိုးရနဲ့သာမကအမေရိကန်လွှတ်တော်နှစ်ရက်စလုံးရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ရှိနေတာပါမယင်ကျနိုင်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆယ်စုနှစ်မကမြန်မာဒီမိုကရေစီရေးကိုအားပေးကူညီလာတဲ့အမေရိကန်လွှတ်တော်နှစ်ရက်လုံးအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုတညီတညွတ်ထဲထောက်ခံခဲ့ကြတာပါမြန်မာအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုအဓိကချမှတ်ခဲ့ရတဲ့အကြောင်းရင်းကလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုပိုးပြီးအားကောင်းလာစေဖို့နဲ့စစ်အစိုးရပေါ်နိုင်ငံတကာဖိအားပေးနိုင်ဖို့ဆိုတဲ့ဥတီချက်ကြောင့်လည်းဖြစ်ပါတယ်မြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ရင်လည်းလက်ရှိအာဏာရပါတီကြီးဖြစ်တဲ့ NLD ဘက်ကလည်းအလုံးစုံရုပ်သိမ်းရေးကိုလိုလားပုံမရဘူးလို့တုံ့သက်သူတွေလည်းရှိပါတယ်မြန်မာပေါ်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးသင့်မသင့်ဆိုတာဒေါ်အောင်ဆန်းစုကြည်ပေါ်မှာသာမူတည်ကြောင်းမြန်မာအရေးကျွမ်းကျင်သူဝါရှင်တန်အခြေစိုက်အမေရိကန်ပါမောက္ခဒေးဗစ်စတိုင်းဘတ်ကတော့တုံ့သက်ပါတယ
် So she has very strong support if they want to get rid of sanctions the easiest way is for her to tell the congress we don't need the sanctions anymore
အမေရိကန်လွှတ်တော်တစ်ခုလုံးကသူ့ကိုအခိုင်အမာထောက်ခံထားပါတယ်တကယ်လို့တခက်ပိတ်ဆို့မှုကိုရုပ်သိမ်းပေးဖို့ဒေါ်အောင်ဆန်းစုကြည်ကလိုလားတဲ့ဆိုရင်သူ့အတွက်အလွယ်ဆုံးနည်းကတော့ဒဏ်ခတ်ပိတ်ဆို့မှုဟာမလိုအပ်တော့ဘူးလို့လွှတ်တော်ကပြောလိုက်ရုံပါပဲတကယ်လို့သူကသာအဲ့လိုလုပ်မယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတော်တော်များများကိုလွှတ်တော်ဘက်ကလည်းပယ်ဖျက်ပေးပါလိမ့်မယ်ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်အဲ့လိုပြောမှလားဆိုတာကမေးခွန်းထုတ်เสียပါဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ပြောထားတာကတော့ဒဏ်ခတ်ပိတ်ဆို့မှုကိုသူလိုလားတယ်ဘာကြောင့်လဲဆိုတော့စစ်တပ်အနေနဲ့သူ့ကိုဆက်ပြီးတော့ထောက်ခံတယ်ဆိုတာတေချာမှုရှိအောင်လို့ဖြစ်တယ်လို့ပြောထားပြီးသားပါ
တေချာတာကတော့အမေရိကန်လွှတ်တော်နှစ်ရလုံးကဒေါ်အောင်ဆန်းစုကြည်ကိုအပြည့်အဝထောက်ခံနေတယ်ဆိုတာပဲဖြစ်တယ်လို့ပါမော့ခ်စတိုင်ဘတ်ကဆိုပါတယ်ဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်တွင်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့လည်းတွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အခုချိန်ထိအတည်ပြုလို့မရသေးပါဘူးအခုလိုအမေရိကန်နဲ့မြန်မာစီးရေးဆက်ဆံရေးနဲ့ပတ်သက်လို့ပါမော့ခ်စတိုင်ဘတ်သုံးသပ်တာကတော့
I believe in military to military relationships of a non-lethal kind in other words training education
နိုင်ငံစီးရေးဆက်ဆံရေးမှာတော့လူကိုသေးစေနှိုင်လောက်တဲ့ကိစ္စတွေကိုမဟုတ်ပဲသင်တန်းပေးတာပညာတော်သင်တွေလက္ခဏာစတဲ့အစဉ်မျိုးရှိလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်စစ်တပ်ဟာအဲ့ဒီဘက်မှာတိတ်ကောင်းပါတယ်အဲ့ဒီလောက်တော့ကျွန်တော်တို့လုံနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ဒေါ်ဆက်စုကြည်ဘက်ကလည်းဒီအစဉ်မျိုးကိုစိုးရိမ်ဖို့မသင့်ဘူးလို့မြင်ကြောင်းပါမော့ခ်စတိုင်ဘက်ကပြောပါတယ်ဒေါ်ဆက်စုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းသမ္မတအိုဘားမားအစိုးရအနေနဲ့ဒီမိုကရက်ရော Republican ပါတီကြီးနှစ်ရလုံးနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းသမ္မတအကြံပေးလည်းဖြစ်အင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိ Ben Rhodes ကပြောပါတယ်စက်တင်ဘာလ14ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့စက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုတက်ရောက်ဖို့ရှိပါတယ်ရှင
်။မိုင်းညနေပြပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဒီကနေ့ကြားရောက်တဲ့ဥတ္တမအနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။တိုင်းပြည်မှာအဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့တိုင်းရင်းသားတွေအားလုံးကိုယ်ကျမကိုပန်တီးခွင့်ရရေးကိုရခိုင်ပြည်သူလူထုနဲ့အတူတိုင်းရင်းသားပြည်သူတရက်လုံးကပူးပေါင်းပါဝင်ဆောင်ရွက်သွားကြဖို့89ချိန်မြောက်ဆရာတော်ဥတ္တမအနေမှာရခိုင်အဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်။စက်တင်ဘာ9ရက်နေ့မှာကြားရောက်တဲ့89ချိန်မြောက်ဆရာတော်ဥတ္တမနေအခမ်းအနားကိုရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာရခိုင်တိုင်းရင်းသားတွေနဲ့အတူပြည်သူလူထုကစီကားတိုက်မြိတ်စွာကျင်းပခဲ့ကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
။ ဟုတ်ပါတယ်2016ခုနှစ်စက်တင်ဘာလ9ရက်နေ့ဒီကနေ့တောက်ကြနေမှာကြာရောက်တဲ့89ကျင်းမြောင်ဆရာတော်ဦးဥတ္တမနေအောင်မေအမှတ်တရဂုံပြုအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနဝန်ကြီးကကြီးမှုပြီးရခိုင်လူမှုအသင်းဖွဲ့တွေကဦးဥတ္တမနေအခမ်းအနားကျင်းပရေးဗဟိုကော်မတီကိုဖွဲ့စည်းပြီးစီစဉ်ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုတွေစုပေါင်းပြီးတော့ဂုံပြုတက်ရောက်ခဲ့ကြပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကရခိုင်ပြည်နယ်ဓမရုံမှာတန်ခါတော်28ပါးကိုပင့်ဖိတ်ပြီးဆရာတော်ဦးဥတ္တမကိုရည်စူးပြီးတော့စွန့်ကပ်အမျှပေးဝေခဲ့တယ်လို့နေ့လယ်ပိုင်းမှာတော့ရွှေဂုံဖျားတောင်ပန်းမုံဦးဥတ္တမဗန်းချံမှာ89ကျင်းမြောက်ဦးဥတ္တမနေအခမ်းအနားကိုစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်တင်မြင်ရေးနဲ့တိုင်းရင်းသားတွေရဲ့ကိုယ်ကျမကိုဖန်တီးခွင့်အတွက်ပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ဦးဥတ္တမနေမှာပြည်သူကိုတိုက်တွန်းနှိုးဆော်တဲ့တဝန်လွှာပေးဖို့တိုက်တွန်းကြောင်းရခိုင်မျိုးသားကိုရဲဥက္ကဋ္ဌဦးတင်ထူအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီခန္ဓာမှာကျွန်တော်အဓိကပေးချင်တာကတော့ဆရာတော်ဦးဥတ္တမရဲ့အပေါ်နော်ဂုံသိက္ခာသူရဲ့ပြည့်စုံမှုအနိမ့်နာခံသူတော်ရင်မြန်မာလူလိုက်ရင်းနဲ့ပတ်သက်ပြီးတော့ဒီမျိုးစင်းချပြီးတော့ဒီမျက်စိဖွင့်ခဲ့တဲ့အရာတွေဟာကျွန်တော်ဒီအရာတွေပြန်လဲပြီးပေါ်ထုတ်တယ်ဒီအရာတွေပြန်ပြီးတော့တတိယအောင်မြင်တယ်ဒီအရာတွေကိုကျွန်တော်တို့ပြန်ပြီးတော့နိုင်ငံနောက်သားတွေသိအောင်တန်ဖိုးထားတဲ့အောင်တော့ကျွန်တော်တို့ကြိုဆောင်လာတဲ့ယဉ်ကျေးမှုတည့်ရက်ဟာကျွန်တော်နိုင်ငံသားအားလုံးရဲ့ပေါ့နော်ဒါတန်ဖိုးထားမယ့်ຢာတွေဖြစ်တဲ့ဒီຢာတွေပေါ်ထုတ်ခြင်းအပြင်ပြည်စုံပံမှာလည်းကျွန်တော်လိုအပ်ချက်တွေလိုအပ်မှုတွေကြောက်ဆုံးနေရပေါ့နော်ဘုံသိက္ခာတွေပြန်လည်ຢာတွေနှိမ့်တင်ခြင်းဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆရပေါ့နော်ဒီဥဒေနာအခမ်းအနားကနေပြီးတော့ကျွန်တော်တို့ကျန်တဲ့တိုင်းရင်းသားတွေရောကျွန်တော်မြန်မာနိုင်ငံလူမြန်မာနိုင်ငံသားတွေအားလုံးပေါ့နော်ကျွန်တော်တို့ဒီအဓိကလိုအပ်ချက်ဖြစ်တဲ့မျိုးသားပြန်လည်နိုင်ငံရေးနောက်ပြီးတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ကျွန်တော်ကိုဖန်ပြီးပြန်ပေါ့နော်ဒါတွေကိုဆက်လက်ရရှိဖို့လည်းကျွန်တော်အားလုံးပေါ့နော်လက်တွဲဆောင်ရွက်ကြပါစေလို့အဓိက
ရခိုင်တဟာယအသင်ရန်ကုန်ရဲ့ဥက္ကဋ္ဌဦးလာမောင်သိန်းကလည်းအခုလိုမျိုးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဆရာတော်ဦးဥတ္တမကိုရည်စူးခုံပြုပြီး89ကျင်းမြောက်အခမ်းအနားကိုတမိုင်းမဖောက်ဖျက်ပဲမျိုးဆက်သစ်တွေကအမတ်တရခုံပြုအလေးဂါရဝပြုတဲ့အပေါ်ဝမ်းသာဂုဏ်ယူကြောင်းပြောပါတယ
်ဆရာတော်ဦးဥတ္တမရဲ့သတ်မှတ်ထားတဲ့နေရာကိုပြန်ပြီးတော့ရတယ်ဖြင့်တခန့်တနနဲ့ကျင်းပနိုင်တဲ့ပုံမှာအများကြီးကိုကျွန်တော်တို့ရခိုင်လူထုကိုစားရောကျွန်တော်တို့အသင်းအဖွဲ့အနေနဲ့အများကြီးကိုတကယ်ကိုခိုးတဲ့ဆရာတော်ကြီးဘာဟုတ်ဒီလိုခန့်ခန့်နာနာဝေးကျင်းပနိုင်တဲ့အတွက်ပေါ့အများကြီးကိုဝမ်းမြောက်ဝမ်းသာဖြစ်မိပါတယ်ခင်ဗျာ
ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အစိုးရသစ်လက်ထက်မှာလည်းတိုင်းရင်းသားလူမျိုးတွေလိုလားတောင်းတတဲ့ဒန်းသူညီများအခွင့်အရေးရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်အားလုံးကဝိုင်းဝန်းညှိနှိုင်းအပြေရှာသွားဖို့အရေးကြီးတယ်ဆိုတော့ကိုလည်းရခိုင်မျိုးသားကိုရဲဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ဆိုရသစ်ကအရင်ဆိုရရဲ့ပေါ့နော်ဒီမှာခက်ခဲမှုလွဲချော်မှုတွေနဲ့ရင်ဆိုင်နေရတယ်နောက်ပြီးသူတို့ကိုနိုင်လဲတဲ့မျိုးနဲ့ဆော့ဆောင်ရေးနဲ့ဆော့ဆောင်မှုပိုင်းကလိုအပ်ချက်တွေလိုအပ်မှုတွေအများကြီးရှိနေတာကျွန်တော်တို့သိရတယ်အဲ့တော့ဒီဆော့ဆောင်ရေးနဲ့ဆော့ဆောင်မှုလိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းဖို့အတွက်နောက်ပြီးတော့ကျန်တဲ့နေရာတွေမှာလည်းတိုင်းရင်းသားတွေရဲ့ဖန်တာတွေတိုင်းရင်းသားတွေပိုင်းတွေကိုနားထောင်ဖို့လိုနေတယ်ကျွန်တော်အဓိကပြောချင်တယ
်မြမလွတ်လပ်ရေးရယူခဲ့တဲ့တမိုင်းဖြစ်စဉ်မှာဆရာတော်ဦးဥတ္တမရဲ့ရွရွချွန်ချွန်တတိအပြည့်နဲ့နေချက်ကိုတော်လှန်ခဲ့တဲ့တမိုင်းအလုတ်ကျန်းတဲ့ထောင်နဲ့အချိန်ချင်းကြခံရပေမဲ့တော်လှန်ရေးမှာမတွန့်ဆုတ်ခဲ့တဲ့ဆရာတော်ရဲ့ကျေးဇူးတရားကိုပြန်လည်သတိရအောင်မိပြီးတော့နောင်လာနောင်သားတွေဘက်ကဆရာတော်ကိုအခုလိုမျိုးဂုဏ်ပြုသလိုအနာဂတ်မျိုးဆက်သစ်တွေအနေနဲ့လည်းဆရာတော်ဖြစ်စေခြင်းနဲ့အတိုင်းအနာဂတ်မြန်မာနိုင်ငံကိုတည်ဆောက်သွားဖို့အရေးကြီးတယ်လို့ဦးဥတ္တမနေအခမ်းအနားမှာအဖွဲ့အစည်းအသီးသီးကတော်ဝန်ဝါတွေပေးဖို့နှိုးဆော်တိုက်တွန်းခဲ့ကြပါတယ်ဆရာတော်ဦးဥတ္တမအတွက်ရခိုင်လူငယ်တွေကဂုဏ်ပြုယတုတခြင်းနေနဲ့ဂုဏ်ပြုဖျော်ဖြေခဲ့ကြတယ်လို့ရခိုင်နိုင်ငံရေးပါတီတွေရခိုင်ကျောင်းသားတပ်မကရခိုင်သားရဲနာရီလူမှုရေးအသင်းအဖွဲ့ရခိုင်စာပေနဲ့ယဉ်ကျေးမှုစတဲ့အသင်းအဖွဲ့တွေနဲ့88မျိုးဆက်အဖွဲ့ကလည်းတန်းကြွေပန်းချင်းနေနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဆရာတော်ဦးဥတ္တမနေအခမ်းအနားကိုစစ်တွေကြောက်ဖြူစားတဲ့ရခိုင်ပြည်နယ်တဝမ်းလုံးမှာလည်းအောက်မေ့ပွဲအခမ်းအနားတွေကိုကျင်းပခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကဦးဆောင်ပြီးစွန့်စက်ကလူဒန်းတာဦးဥတ္တမရုပ်ထုရှင်မှာပန်းကြွေချအလေးဂါရဝပြုတာတွေပြုလုပ်ခဲ့ပါတယ်ဆရာတော်ဦးဥတ္တမပြန်လည်တော်မူခဲ့တဲ့စက်တင်ဘာလ9ရက်နေ့ကနေစလို့ဦးဥတ္တမနေအဖြစ်သတ်မှတ်ပြီးကျင်းပလာခဲ့တာအခုဆိုရင်တော့89ကျင်းမြောက်ရှိလာပြီဖြစ်ပါတယ်ရှင
်မဆုမွန်ပြောပြတော့တာပါအခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကသတင်းတပုတ်ကိုအလဲပေးခြင်းပါတယ်September 17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီး15နှစ်အကြာအချိန်မှာမန်ဟတန်အောက်ပိုင်းရပ်ကွက်တဖန်ပြန်ပြီးရှင်သန်အသက်ဝင်လာတာကိုညီရောမျိုးကန်တွေမျက်မြင်တွေ့နေကြရပါတယ်။ဒါပေမဲ့လည်းအဆောက်အုံတွေပြန်ဆောက်ပြီးတဲ့အချိန်တော်ကြာထိအောင်ပြန်လည်ထူထောင်မှုတွေလုပ်ကြအောင်မှာပါ။ဒီမျိုးဟာလုံခြုံပြီးလို့မျိုးကန်တွေနဲ့ခီးသွားတွေကအခုတော့ပြောနိုင်ပေမဲ့လည်း September 17ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာသူတို့ရဲ့နေစဉ်ဘဝအပေါ်အမြင်တွေကအပီးတိုင်းပြောင်းလဲသွားကြတာလည်းအမှန်ပါ VOA သတင်းတောက် Ramon Taylor ရဲ့သတင်းကိုမတ်ဤတန့်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အကြမ်းဖက်တိုက်ခိုက်မှုမတိုင်မီက Twin Towers မူးမြော်တိုင်တစ်ခုတွဲပြီးရှိနေခဲ့တဲ့နေရာမှာအခုတော့ One World Trade Center ကိုတည်ဆောက်ထားပါတယ် ပျက်စီးသွားတဲ့နှခုတိုက်ထက်တောင်မြင်တဲ့ဒီ One World Trade Center ဟာမြို့ရဲ့ပြန်လည်ရှင်သန်မှုနဲ့အင်အားကိုပြနေပါတယ်။ဒီလိုကြေကွဲပွေရာဖြစ်အပေါ်ပြန်လည်ကူစားမှုတွေလှုပ်ဆောင်နေရပေမဲ့ဒီမြို့ရောကဘာကြီးပါအရင်ကလိုတော့ပြန်မဖြစ်နိုင်တော့ဘူးဆိုတာမြို့ကန်တွေရောခီးသွားတွေကပြောကြပါတယ
်။အခုအချိန်ကစက်တင်ဘာ17ရက်အကြမ်းဖက်ဖြစ်ချိန်ကထပ်တောင်ပိုပြီးမလုံခြုံဘူးလို့ကျွန်တော်ထင်ပါတယ်။ကဘာကြီးကပိုတော့ဆိုးလာနေပါပြီ
။ Wherever I go I feel safe however
ကျွန်တော်ဘယ်သွားသွားတော့လုံခြုံတယ်လို့ခံစားရပါတယ်။စိတ်မကောင်းစရာကတော့ဒီလိုဖြစ်ရမျိုးတွေဟာဘလို့နေရာမျိုးမှမဆိုဖြစ်နိုင်နေတာပါ။
2000တခုနှစ်ကဖြစ်ပွားခဲ့တဲ့ဒီအကြမ်းဖက်မှုဟာတကမ္ဘာလုံးကိုဘလို့ထိခိုက်တက်ရောက်သွားတယ်ဆိုတာကိုစက်တင်ဘာ17အကြမ်းဖက်မှုအထိမ့်မှတ်ပြတိုင်းမှာလေ့လာနိုင်ပါတယ်။ဒါပြင်ဒီပြတိုင်းမှာဖြစ်ရဆိုးရဲ့ဝန်ထဲကြေကွဲမှုနဲ့ပြန်လည်ကူစားမှုတွေကိုလည်းတွေ့မြင်ကြရမှာပါ။စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြိုကျသွားတဲ့နေရာ Ground Zero ဟာအခုဘလို့အခြေအနေဖြစ်လာတယ်ဆိုတာကိုသက်သေမြင်ကြရမှာပါလို့ပြတိုင်း Director Alice Greenwald ကအခုလိုပြောပြပါတယ်။
You have magnificent new towers.
ဒီနေရာမှာအခုဆိုခညာလာတဲ့တိုက်မြင့်တွေရှိလာပါပြီ။တတိယမြောက်တိုက်လဲဆောက်လဲစားပါ။တိုက်တွေရဲ့အလဲကောင်းမှာခညာတဲ့အထိမ်းအမှတ်နေရာထားထားပြီးတော့ဆက်သွဲသွားလာရေးလဲချုံမင်အောင်လှုပ်ထားပေးနိုင်ပါပြီ။ဒါကြောင့်ဒီနေရာဟာအခုတော့အကြမ်းဖက်မှုနဲ့အဲ့ဒီမှာအသက်ဆုံးရှုံးသွားတဲ့သူတွေကိုမမေ့ရအဖြစ်အထိမ်းအမှတ်ပြုထားပါတယ
်။အထိမ်းအမှတ်ဖြစ်ဆောက်တဲ့နောက်ဆုံးမြောက်တိုက်ကြီးအပီးတိုင်ပြီးစီးသွားပြီဆိုရင်တော့မှပြန်လဲတိဆောက်မှုတွေကတော့ဆက်လုပ်နေရအောင်ပါပါ။2000တခုနှစ်စက်တင်ဘာလ17ရက်နေ့ကအဖြစ်ပြက်ပေါ်ကိုနယူးယောက်မြို့ကဘသူကမဆိုမေးလိုက်ရင်အတိတ်ကပုံရိပ်ဆိုးကြီးကသူတို့ကိုကြီးစိုးနေစေဖြစ်တာကိုခံစားမိကြမှာပါ။
There were people who
အဲ့ဒီနေ့ကတိုက်ခိုက်ခံရတဲ့နေရာဝန်းကျင်မှာအလုပ်လုပ်ရတဲ့သူတွေကတကိုယ်လုံးနေရန်ကကွာကြလာတဲ့ပလတ်စတာတွေနဲ့လူပြီးတော့ကိုယ်ကလေးတွေကိုကျောင်းကနေလာကြိုခဲ့ကြရတာပါ
။ I remember the smells.
ကျွန်တော်မမိသေးတဲ့ဒီအကြမ်းဖက်မှုဖြစ်ပြီးရပိုင်းလောက်မှာကျွန်တော်မြေရောက်ရထားတွေစီးရင်အနံစိုးတစ်မျိုးရတယ်အဲ့ဒါတကယ်တော့ကုံစုံဆိုင်တွေပိတ်ထားရလို့ဆိုင်တွေကအစားတောက်တွေပုံတိုးတဲ့အနံဖြစ်နေတာပါဒီနံစိုးတွေဟာတည်သွားတဲ့အလောင်းတွေရဲ့အပုပ်နက်များလားလို့ဘယ်သူမှဆိုတွေးမိမှာပ
ါနယူးယောက်မြို့ကန်တွေကကို့အတွင်းနဲ့ကိုစိုးရိမ်မှုတွေကိုစီရှိနေပေမဲ့လည်းခုချိန်မှာတော့ဒီမြို့ရဲ့အစိုးဆုံးအချိန်ကိုမြို့နဲ့အတူဖြတ်ကျော်လာနိုင်ခဲ့တာပါရှင်
မအီတန်စင်ပြောသွားတာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00အထိဆက်ပြီးတော့ကြီးညာပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကဖောက်ကိုင်းရီနျူကလ িয়ার ဆန်တက်တဲ့နေရာအနီးမှာတောက်ကြာနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလင်ဟာနျူကလ িয়ার ဆန်တက်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါရယ်အမေရိကန်ဘူမိဗေဒတိုင်းထွာရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြာနေကိုရီးယားဒေသစံတော်ချိန်မနက် 9:00 ခွဲမှာငလင်လှုပ်သွားတာကိုသိရှိလိုက်တာပါဖောက်ကွဲမှုကြောင့်ငလင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ငလင်ကွန်ရက်ဌာနကပြောပါရယ်ခုအခါနျူကလ িয়ার ထိပ်ဖို့အသေးစားတွေကိုဒုံးကျည်အမျိုးအစားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအော်မြင့်မြင့်ဆက်သက်ခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖူးသုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင်သားကြားဌာန KCNA ကဖတ်ကြားသွားပါတယ်မြောက်ကိုရီးယားရဲ့မဟာဗျူဟာကျနျူကလ িয়ার ဆန်တက်မှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရံဖက်နိုင်ငံတွေကနေတန်းခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချောင်းမှုတွေကိုတုံ့ပြန်တဲ့လောက်ရတဲ့စိတ်တပိုင်းအဖြစ်အခုလိုနျူကလ িয়ার ထိပ်ဖူးဆန်တက်ဖောက်ခွဲတာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားသွားပါတယ်ဆီးရီးယားနိုင်ငံအပြစ်ခတ်ရစေရင်နဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့အတူလိုက်ပါသွားတဲ့အမေရိကန်သံတမန်တွေကပြောပါရယ်နိုင်ငံခြားရေး John Kerry ဟာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့ဆီးရီးယားနဲ့ပတ်သက်လို့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိနေတာပါဒါပေမဲ့ပုတ်ထူးနေတဲ့ဂျာရာဘရီနေတွေက Mr. Lavrov နဲ့၄ကြိမ်ထက်မနည်းတယ်လီဖုန်းဆက်စကားပြောခဲ့တဲ့ဝန်ကြီး Kerry ကတော့ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာစတင်မဲ့တရက်မကကြာနိုင်တဲ့နောက်တစ်ကြိမ်ညနေဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အကောင်းမြင်မျှော်လင့်ချပါရယ်ရဲ့အတန်းကြာညှိနှိုင်းဆွေးနွေးနေရတဲ့အထူးအကြောင်းအရာတွေဟာအကောင့်ထဲဖော်ရည်နေတာဆိုင်ရာကိစ္စရပ်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်အထူးအချက်တစ်ခုကတော့အလက်ပိုမြို့ကိုပြန်ပြီးသိမ်းယူလာရင်မဟုတ်ဖို့ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီနဲ့အတူလေးရင်မောပါသွားတဲ့နိုင်ငံခြားရေးဌာနအရာရှိသူကသတင်းထောက်တွေကိုပြောပါရယ
်သတင်းကြေညာကိုနားလောင်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိလိုင်းဒိုမီတာ 16, 19 နဲ့ 25 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.